မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇူလိုင်လ2ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မဆမ်းမအောင်ပါဒီနေ့ညအစီအစဉ်မှာနောက်ဆုံးရသတင်းလေးနဲ့တူရခိုင်မှာလေကြောင်းနဲ့လက်နက်ကြီးကြောင့်တလအတွင်းအရသာ50ခန့်သေဆုံးနေရတဲ့ကြောင်းသတင်းဆောင်မတွေကိုထုတ်လင်းသွားမှာပါအခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်မန္တလေးတိုင်းမန္တရာမြို့နယ်ကတိုက်ပွဲတွေမှာစစ်ကောင်စီရဲ့လေကြောင်းရန်ကာကွယ်တပ်အပဝင်တပ်စခန်းပေါင်း၈ခုကိုသိမ်းပိုက်ထားတယ်လို့ပြည်သူ့ကာကွယ်တပ်မတော်မန္တလေးကဒီနေ့ထုတ်ပြန်ပါတယ်အမှတ်1014လေကြောင်းရံကာကွယ်တပ်နဲ့စေတော်ပန်းတလဲတောင်ရေဆိုတောင်နေကြောတောင်ရွှေပထိုးကြောက်ခလုံးမြင်းနီတောင်တပ်စခန်းတွေကိုအပိသက်သိမ်းပိုက်ရရှိခဲ့တယ်လို့ဆိုပါတယ်ဒီတိုက်ပွဲအတွင်းစစ်ကောင်စီတပ်သား64ဦးနဲ့တပ်မိသားစုဝင်118ယောက်လောက်ကိုဖမ်းဆီးရမိထားတယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်အလားတူမိုးကုတ်မြို့နယ်ကတိုက်ပွဲတွေအတွင်းစစ်တုံးပန်း15ဦးဖမ်းမိထားတယ်လို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကမနေ့ကထုတ်ပြန်ထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနယ်တီမောမြို့နယ်ဒီမှာဇူလိုင်လ1ရက်နေ့ကစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာ3ဦးသေဆုံးပြီး9ဦးဒဏ်ရာခဲ့တယ်လို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကဒီနေ့ထုတ်ပြန်ပါတယ်စစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးဟာကြောင်မဲမြို့ရက်ွက်ရှိထဲကိုကြားရောက်ပောက်ကွဲပြီးအမျိုးသား2ဦးနဲ့အမျိုးသမီးတူတေဆုံးခဲ့ပါတယ်။အဒီနေတရက်ထဲမှာပဲတီဘောမျိုးစံပေးကွက်တကအမျိုးသား2ဦးနဲ့အမျိုးသမီး3ဦးလက်နက်ကြီးကြောင့်ထိခိုက်ဒဏ်ရာခဲ့တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ TNL ထုတ်ပြန်ချက်ရရှမ်းပြည်နယ်မြောက်ပိုင်းကတကြောပြန်တိုက်ပွဲတွင်လေကြောင်းနဲ့လက်နက်ကြီးကြောင့်စုစုပေါင်းအရသာ25ဦးတေဆုံးပြီး38ဦးဒဏ်ရာခဲ့ပါတယ်ရှင်။ချင်းပြည်နယ်မတူပီမြို့သိမ်းတိုက်ပွဲမှာလေရင်ပစ်ဆက်တနက်ကြီးနှစ်လက်အပါဝင်လက်နက်ကြီးလက်နက်ငယ်အများအများကိုတင်စေရမိတယ်လို့ PDF ဇိုလန်းကမနေ့ကဓာတ်ပုံတွေနဲ့တကွထုတ်ပြန်ပါတယ်။ချင်းညီနောင်စစ်စင်ရေး Operation CB ဖြစ်ဆင်နွှဲတဲ့ဒီတိုက်ပွဲအတွင်းမတူပီအခြေဆိုင်စစ်ပြည်ဝါစခန်းခမာယ304နဲ့ခလာယ140ကနေဟောင်းဝဆာအမြောက်လေရင်ပစ်စစ်တပ်နဲ့တွေအပါဝင်လက်နက်အများအများနဲ့ခရဲတွေတင်စေရမိခဲ့တယ်လို့ဆိုပါတယ်ရှင်။ကချင်ပြည်နယ်ဖားကံမြို့မှာမိုးများပြီးဇူလိုင်လ1ရက်နေ့ညနေပိုင်းကစားလို့ဥဥချောင်းရေမြင့်တက်လာတဲ့အတွက်ဖားကံမြို့အနေပိုင်းနေရာတွေကလူပေါင်း2500ခန့်ဟာရေပေးကြုံနေရပါတယ်။ဒီနေ့မနက်မှာရေအနည်းငယ်ပြန်ကျပေမဲ့မြို့ပေါ်ကအင်ချီ900လောက်ရေမြုပ်နေတယ်လို့ကုညီကဲဆဲရေးလုပ်နေသူတဦးကပြောပါတယ်။လက်တလောဖားကံမြို့အပြင်မြကြီးနားချီဖွေဝိုင်းမော်တနိုင်းနဲ့စွန်ဘရာဘုံမြို့နယ်တွေမှာလည်းရေကြီးရေရှမ်းမှုကြောင့်လူ1000ထက်မနည်းရှိပေးကြုံနေရပါတယ်ရှင်အာနာသိန်း3နှစ်ကျော်အတွင်းနိုင်ငံတော်ပုံစံမျိုးစုံနဲ့ဖမ်းဆီးချုပ်နှောင်ခံရပြီးနောက်ပပျက်ခံရသူစုစုပေါင်း1853ဦးထိရှိလာပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးတင် APP ကမနေ့ကထုတ်ပြန်ပါတယ်ဒီစင်းထဲမှာ2021ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်ဇွန်လကုန်ထိဖမ်းဆီးပပျက်ခံရသူတွေပါဝင်တယ်လို့ဆိုပါတယ်အဲ့ဒီစရင်တဲ့စစ်ကြောရေးစခန်းတွေမှာတည်ဆုံသူ132ဦးအကျဉ်းထောင်လေးတဲ့တည်ဆုံသူ68ဦးနဲ့ရဲစခန်းတွေမှာဖမ်းဆီးခံနိုင်ရစဉ်တည်ဆုံသူ30ဦးစုစုပေါင်း258ဦးပါဝင်ပါတယ်ကျန်သူတွေကတော့နေရာဒေသအသီးသီးမှာပုံစံမျိုးစုံနဲ့ဖမ်းဆီးချုပ်နှောင်ခံရပြီးနောက်တည်ဆုံခဲ့ရသူတွေဖြစ်ပါတယ်ရှင်အင်အားချင်းငွေကိုစစ်ကောင်စီရဲ့ဘိုးဘန်တတ်မှတ်ချက်တဲ့ကြော်လွန်ထုတ်ချေတဲ့ဆိုတဲ့ဆိုဆက်ချက်နဲ့ပုဂ္ဂလိကဘန်ခုနှစ်ခုနဲ့ဘိုးဘန်ကတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့စစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ရိုးမဘန်မြန်မာနိုင်ငံသားများဘန် AR ဘန်အသေးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘန် UAB ဘန်မြန်မာမက်ထရိုဘန်စောက်လုပ်ရေးအင်အားနဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးဘန်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်။အဲ့ဒီဘန်တွေကအင်အားချင်းငွေဘိုးဘန်တတ်မှတ်ချက်တဲ့အနည်းဆုံး 3.39 ရာခိုင်နှုန်းနဲ့အများဆုံး 16.34 ရာခိုင်နှုန်းအထိအသီးသီးထုတ်ချေပေးခဲ့တယ်လို့ဆိုပါတယ်အခုလိုထုတ်ချေခဲ့တဲ့ဘန်တွေကို ဘိုးဘိုင်ရဲ့ငွေကြေးအဖွဲ့အစည်းများဥပဒေပုံမှန်154ရာထိရောက်တဲ့ဒဏ်ကြေးပေးဆောင်ရမယ်လို့စစ်ကောင်စီကပြောပါတယ်ရှင်။ တရင်တွေကိုထုံလင်းခဲ့တာပါ။ခုတော့တရင်ဆောင်မတွေကိုထုံလင်းပေးပါမယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေတို့တိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းပုံကျဲမှုကြောင့်အရတား၃ဆုံးဒဏ်ရရာတွေ၄ဆင့်တိုးနေပါတယ်။RFA ကပြုစုထားတဲ့စီးရင်တွေအရရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့
ရခိုင်တပ်တော်အေရိုးရဲ့တိုက်ပွဲကြားစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရတား59ယောက်သေဆုံးပြီးတော့တရ9ယောက်ဒဏ်ရာရခဲ့ပါတယ်။တန်တွဲမြို့နယ်မှာသေဆုံးသူ22ဦး၊ဒဏ်ရာရသူ32ဦးနဲ့အရတား တန်တွဲမြို့နယ်စင်ကောင်းရွာမှာဇွန်လ4ရက်နေ့တရက်ထဲမှာပဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ drone အပါအဝင်ဂျက်တိုက်လေယာဉ်တွေနဲ့ဘုံးကျဲတာကြောင့်ရွာသား14ဦးအစုလိုက်အပြုံလိုက်သေဆုံးပြီးတော့ 24 ဦးဒဏ်ရာရခဲ့ပါတယ်။အရတားတွေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်ကပိတ်မှတ်ထားတိုက်ခိုက်နေတာလို့လုံခြုံရေးအယအမည်မဖော်လို့တဲ့တန်တွဲမြို့ကန်တအုပ်က RFA ကိုပြောပါတယ်။အထူးသဖြင့်ကိုလိုက်ဒီဆုံးတာကတော့ဒီကမြေကြောင်းကလက်နက်ကြီးနဲ့တောင်းပြရတာလေ။
အခုကတော့ဘယ်လိုလဲဆိုတော့ရက်ွက်တီးကိုပြစ်တယ်ဗျာ။အခုကတော့အင်းကြီးတို့ပြစ်တယ်လို့ပြောနေတယ်။အဓိကရှိတာကအရက်သားတွေလည်းရှိကြတာ။အရက်သားတွေလည်းပြင်မှထားလို့ရှိတယ်ပေါ့နော်။အလားတူပဲမောင်တော်မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့အေရို့တိုက်ပွဲပြင်းထန်နေပြီးတော့နေ့စဉ်အရက်သားတွေထိခိုက်သေဆုံးနေရတယ်လို့လုံခြုံရေးအယအမည်မဖော်လို့တဲ့ရိုဟင်ဂျာတအုပ်က RFA ကိုပြောပါတယ်။ကျေးဇူးအုံဆုံးပါနေပြီးတော့အေးမှနေပြီးတော့လူနေရောတေပါတယ်။
ဒီကိတော့ရာတန်းနေပြီးတော့နေတန်းရနေပြီးတော့သာမပစ်တီတပေးရာတန်းမှာနေပြီးတော့တော်တော်များများတည်တာဒဏ်ရာရတာတွေရှိပါတယ်။ကြောက်တော်မှာဒဏ်ရာရသူ၃ဦးနဲ့သေဆုံးသူ၁ဦး၊မင်းပြားမြို့နယ်မှာသေဆုံးသူ၁ဦးနဲ့စစ်တွေမြို့နယ်မှာတော့သေဆုံးသူ၂ဦးရှိပါတယ်။ဂျွန်လအတွင်းအေအေသိမ့်ပိုက်ထားတဲ့မြို့တွေတဲကပုံနှစ်ကျော်ပေါက်တော်မြေပုံတောင်ကုန်းနဲ့အမ်းမြို့နယ်တွေမှာစစ်ကောင်စီတပ်ရ
ာစစ်ရေးရှုံးနိမ့်နေတာကြောင့်အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာလို့ရခိုင်လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းက RFA ကိုပြောပါတယ
်။ဒီကိုစစ်မှတ်သူမတိုက်သေးနဲ့ပြည်သူတွေကိုအငြင်းနဲ့လူခွင့်ရေးချိုးပေါက်တာလို့စစ်ရဲကိုမှုကျလွန်ရလို့လူလူတက်ရှိပါတယ
်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်နေတာ9လကျော်ရှိနေပြီဖြစ်ပြီးဒီစစ်ရေးကာလအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုကြောင့်တေဆုံးတဲ့အရသာ319ဦးနဲ့ဒဏ်ရာရသူ1140ကျော်ရှိသွားပြီလို့ဂျွန်လ8ရက်နေ့မှာ AA ကထုတ်ပြန်ထားပါတယ်ရှင
် RFA ကဆက်လက်ထုတ်လင်းနေပါတယ်စစ်ကောင်စီကကျောင်းတွေဖွင့်ပြီးကျောင်းသားတွေ AA ချင်းချင်းပညာသင်ကြားနေတယ်လို့နှစ်တိုင်းဝါဒဖြန့်နေပေမဲ့ပဋိပက္ခတွေကြောင့်နိုင်ငံတော်မှာစာသင်ကျောင်း13000ကျော်ပိတ်ထားရပါတယ်ကျောင်းသား၄သန်းခန့်လည်းပညာသင်ကြား권ဆုံးရှုံးနေပါတယ်ဒီကျောင်းမယ့်ရမျိုးသူတင်ပြပေးပါမယ်ရှင်
စစ်ကောင်စီပညာရေးဝန်ကြီးဌာနစီးရင်အရာနိုင်ငံတော်ဝန်မှာစာသင်ကျောင်း 5,000 လောက်ရှိပြီးတော့အဲ့ဒီအထက်ကကျောင်းပေါင်း 13,800 ပိတ်ထားရပါတယ်။အဲ့ဒီအထက်မှာတိုက်ပွဲပြင်းထန်နေတဲ့စခိုင်းတိုင်းကဒီနှစ်အတွင်းကျောင်း 4,000 ကျော်ပိတ်ထားရတာပါ။ကိုထုကိုထကျောင်းတွေရှိပေမဲ့လေကျောင်းနဲ့လက်နက်ကြီးရန်ကျောင်းနေရတာကြောင့်စကောင်းကောင်းမတင်နိုင်ကြပါဘူး။လူငယ်တွေပညာသင်ကြား권ဆုံးရှုံးနေတဲ့အပေါ်စိုးရိမ်နေလို့မင်းကင်းမြို့နယ်မတော်ရွာကန်ဦးထေကပြောပါတယ်။
ကလေးတွေကလည်းအများကြီးနားတယ်ဒီလိုမျိုးညောင်ဝင်ရှိကြတယ်နော်ဒီလိုချင်းကြရင်ဟိုလူတို့ဖြစ်လာမဲ့အခုအခုဒီပြင်းချုပ်ခန်းနေတာဖြစ်တယ်ခါရင်ဖြစ်လာမဲ့ဆိုတော့ညောင်ချင်းကြရင်ဒီကလေးတွေတော်ရက်ပတ်တဲ့ဖြစ်နိုင်တဲ့အလားအလာမျိုးချိုးနေတယ်လို့ကျွန်တော်လို့မြင်တယ
်အလားတူစာသင်ကျောင်း1500ကျော်ရှိတဲ့ချင်းပြည်နယ်မှာလည်း38ကျောင်းပဲဖွင့်နိုင်ပါတယ်ဒါဟာအလွန်ဝမ်းနည်းစရာကောင်းတယ်လို့တိတိမ်မျိုးကန်ကျောင်းသားမိဘတယောက်ကပြောပါဗျ။ဒီ
လိုမျိုးမှာကျောင်းမခွင့်နိုင်တာတော့တော်တော်ဗာလည်းစိတ်မကောင်းစရာပါဘူး။ဘာလို့လဲဆိုတော့ကလေးတွေရဲ့ဇနီးလမ်းကြောင်းပိတ်ပ
ဆိုရင်ဒီလိုဖြစ်သွားတာပေါ့နော်လေးရဲနာလက်တော်ဆိုတော်လေးဝမ်းနဲ့ပြကောင်းတယ်လို့ပဲအာမိပါတယ်ရန်ကုန်နဲ့အေရီတိုင်းကလွယ်လို့ကြံတိုင်းနဲ့ပြည်နယ်တွေမှာတိုက်ပွဲတွေကြောင့်စတင်ကြောင်းတွေပိတ်ထားရတာပါမြို့သားညီညွတ်ရေးအစိုးရအန်ယူဂျီကတော့လက်လမ်းမီရဲ့နေရာတွေမှာစတင်ကြောင်းတွေဖွင့်လှစ်ထားပေမဲ့လေးကြောင်းနဲ့လက်နက်ကြီးကြောင့်အသက်အန္တရာယ်ဆိုးရိမ်နေရတယ်လို့အန်ယူဂျ
ဖက်မှာလည်းပဲ NUG ပြင်ရည်เจ้าတွေကလည်းပဲဦးเจ้าတွေဖွင့်ပြီးเจ้าသားတွေလက်ခံတာတာမျိုးတွေနေတော့ရှိတာပေါ့ဒါမှမြေပြင်เจ้าတွေမှာသူစက္ကဆရဲ့ဒီเจ้าနဲ့တိုက်ခိုက်မှုတွေကြောင့်เนาะဒီเจ้าလူเจ้าသားဆက်ဆံမတွေရဲ့တက်အန်ဒီရဲ့ဆုံရှုံရတဲ့အထိဖြစ်ပါတယ်เนาะ
နိုင်ငံတော် NUG ဖွင့်လှစ်ထားတဲ့စတင်เจ้าပေါင်း 4,000 ကျော်ရှိပါတယ်စီပရိပခပြင်းထန်နေတဲ့ကြားပြည်နယ်မှာလည်းကီအနီဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကကျောင်းပေါင်း400ကျော်ဖွင့်ထားပါတယ်။ပညာရေးဝန်ကြီးဌာနရဲ့အချက်အလက်အရအနာမသိငင်ကအခြေခံပညာကျောင်းတွေမှာနှစ်စဉ်ကျောင်းအပ်နှံတဲ့သူ10သန်းနီးပါးရှိခဲ့ပေမဲ့အခုနှစ်မှာတော့9သန်းနီးပါးသာရှိပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OSHA ကလည်းစာသင်ကျောင်းတွေအပေါ်တိုက်ခိုက်မှုတွေဟာပညာရေးဆိုင်ရာအခြေခံအဆောက်အုံတွေဆုံးရှုံးရတာအပြင်ကလေးငယ်တွေရဲ့ပုံမှန်ပညာသင်ကြားခွင့်တွေပါလျော့ကျစေတယ်လို့ဇွန်လ17ရက်ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ UN OSHA ရဲ့အစီရင်ခံစာအရမြန်မာနိုင်ငံတဝန်းမှာလူပေါင်း 4.5 သန်းကျော်ဟာပညာရေးဆိုင်ရာကူညီထောက်ပံ့မှုတွေလိုအပ်နေပါတယ်ရှင
်။မြန်မာနိုင်ငံသားတွေဟာပြည်တွင်းမှာစစ်တပ်အာဏာသိမ်းထားလို့ခက်ခဲနေတယ်လို့ပြည်ပကိုထွက်ပေါက်ရှာတဲ့အခါမှာလဲနိုင်ငံကူးလက်မှတ်မျိုးစားပေါင်းစုံနဲ့ချုပ်ကန်ခံရပါတယ်။မထထအိမ်တအောင်တင်ပြထားပါတယ်ရှင်
။ကမ္ဘာမှာဒီနှစ်တွေအတွင်းစစ်ပွဲတွေအများဆုံးဖြစ်ပြီးလူတွေဒုက္ခရောက်နေတဲ့ထိတ်ဆုံးသုံးနိုင်ငံကိုပြောမယ်ဆိုရင်ယူကရိန်း၊ဂါဇာနဲ့မြန်မာနိုင်ငံပဲဖြစ်ပါတယ်။အဲ့ဒီသုံးနေရာမှာယူကရိန်းနဲ့ဂါဇာကစစ်ပွဲကိုကမ္ဘာမှာလူသိများပြီးနိုင်ငံတကာအကူအညီတွေရနေပေမဲ့မြန်မာပြည်ကတော့အဲ့ဒီနိုင်ငံတွေလောက်မသိကြသလိုနိုင်ငံတကာအကူအညီလည်းအဲ့ဒီနိုင်ငံတွေလောက်ထိထိရောက်ရတာမတွေ့ရပါဘူးအဲ့ဒီလိုမြန်မာပြည်ကစစ်ပွဲကိုမသိရတဲ့အကြောင်းရင်းတွေထဲမှာမြန်မာနိုင်ငံဆိုတာကိုနိုင်ငံခြားသားတွေမသိကြတော့တာကလည်းအကြောင်းရင်းတစ်ခုဖြစ်နေတာတွေ့ရပါတယ
်အဲကျွန်တော်နေမြို့မှာဒီမာတွေတော်တော်များတယ်တောင်းကနေရှိရမလို့အဲကျွန်တော်လုပ်တဲ့အလုပ်မှာလည်းဒီမာတွေတော်တော်များတယ်ဒါပေမဲ့ဒီအမေရိကန်နေရာကျတော့အေရှားမှာလူတင်များအချိုင်းနီဆိုဂျပန်တို့အဲ့လိုပဲအဲမြန်မာနိုင်ငံဖြစ်တဲ့ဖြစ်မှာတို့ဘာမှမနေ
နိုင်ငံတကာနိုင်ငံကိုကဘာကတည်တဲ့အချက်တွေထဲမှာကုန်ထုတ်လုပ်မှုစီးပွားကူတက်မှုနဲ့လူတွေတွာလာထိတွေ့ဆက်ဆံမှုတွေပါဝင်ပါတယ်မြန်မာနိုင်ငံသားတွေကတော့1962ခုနှစ်ကတည်းကနေအခုအချိန်ထိစစ်တပ်အကြီးကြီးအာဏာသိမ်းပြီးထိန်းချုပ်ခံနေရတဲ့အတွက်နိုင်ငံတကာနဲ့ထိတွေ့ဆက်ဆံခွင့်မရှိသလောက်ဖြစ်ခဲ့ရပြီးမြန်မာတွေကိုကဘာကမသိသလောက်ဖြစ်လာရပါတော့တယ်မြန်မာတွေကဘာနဲ့ထိတွေ့ဆက်ဆံွေချုပ်ကန်ခံရတာတွေကတခုကတော့အများပြည်သူသုံးနိုင်ငံကူးလက်မှတ်ကိုအမျိုးမျိုးခွဲခြားထားတာကအဓိကအချက်တစ်ချက်ဖြစ်နေတာတွေ့ရပါတယ
်ကျွန်တော်သိရပါတော့အစ်စကောင်စီကအခုဒီ27 revolution မှမဟုတ်ဘဲနဲ့2010မတိုင်ခင်ပေါ့နော်အဲ့ကာလတွေကလေးကနေပြီးတော့ဒီ passport တွေကိုအမျိုးမျိုးပေါ့နော်ကျွန်တော်ကြည့်ရတော့ကူးမျိုးလောက်ရှိရတယ်မဆိုကူးမျိုးဆိုတာကြီးကလိုအပ်သလား
ဒီလိုကန့်သက်ထားတာတွေကြောင့်မြန်မာနိုင်ငံသားတွေနိုင်ငံတကာနဲ့ကူးလူဆက်သွယ်ဖို့ခက်ခဲလာတာလို့သူကပြောပါတယ်။အခုဆိုရင်စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေကိုအသက်သွင်းပြီးလူငယ်တွေနိုင်ငံသားထွက်မှာကိုနီလန်ပေါင်းစုံနဲ့အကြက်ကင်လာပါတယ်။လက်ရှိအတီးဖြစ်နေတဲ့နိုင်ငံကူးလက်မှတ်အမျိုးအစားအမျိုးမျိုးဖြစ်နေတာကလည်းအဲ့ဒီလိုချုပ်ကင်နိုင်မှုအတွက်အားသာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတွေပြည်ပထွက်ဖို့ပိုခက်ခဲလာပြီးငွေကုန်ကြီးကြပိုများလာတယ်လို့အမည်မဖော်သူရဲ့ passport နဲ့ visa ဝန်ဆောင်မှုလုပ်ငန်းလုပ်ကိုင်သူအမျိုးသမီးတယောက်က RFA ကိုစာနဲ့ပြောပြပါရယ်မြန်မာနိုင်ငံကလက်မှတ်ကိုအလုတ်သမားအတွက်တစ်မျိုး၊ကျောင်းသားအတွက်တစ်မျိုး၊တင်မောသားတွေအတွက်တစ်မျိုး၊စီးပွားရေးသမားတွေအတွက်တစ်မျိုး၊အလေအပတ်သွားမဲ့လူကတစ်မျိုးခွဲပြီးတော့ထုတ်ပေးတာပါဒါကြောင့်ကျောင်းသားနိုင်ငံကလက်မှတ်ကင်ထားသူကအလုတ်လုပ်ဖို့မလွယ်သလိုအလုတ်သမားနိုင်ငံကလက်မှတ်ကင်ထားသူကလည်းတခြားနိုင်ငံကိုအလေအပတ်သွားလို့မရပါဘူးဒီလိုသတ်မှတ်ချက်တွေများနေတာကြောင့်ထိုင်းလိုအနည်းဆုံးနိုင်ငံကိုနိုင်ငံကူးလက်မှတ်နဲ့ထွက်ဖို့တောင်ခက်ခဲနေကြပြီးထိုင်းနိုင်ငံမှာရောက်နေပြီးသားသူတွေဆိုရင်လည်း passport အမျိုးအစားပေါ်မူတည်ပြီးခြေချုံမိတဲ့သူတွေလို့ဖြစ်နေတယ်လို့ပြောဆိုကြပါရရှင
်။ RFA ရဲ့ညာပိုင်းစီစဉ်လေးကိုဒီမှာပဲရနာပါရစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်။